ပလောဝပစ်ခတ်မှုမှာចောင်းသားနှစ်ဦးတေဆုံးပြီးတော့ဒီ3ဦးဒဏ်ရာရတယ်လို့အေကထုတ်ပြန်ပါတယ်အဲ့ဒီအချိန်ကြီးကတော့ဒီချင်းပြည်နယ်ပလောဝမြို့နယ်မှာမနေ့ကနေ့လယ်ပိုင်းကចောင်းသူចောင်းသားတွေစီးလာတဲ့ဆက်လီတစည်းကိုစစ်ကောင်စီတပ်ကပစ်ခတ်ခဲ့တာကြောင့်ចောင်းသားနှစ်ဦးတေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ပါတယ်အဲ့လိုရခဲ့တဲ့အကြောင်းကိုရခိုင်လက်နက်ကိုင်အေအဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်ဒီကနေ့မှလည်းပလောဝဘက်မှပြစ်ခတ်တန်းတွေကြားနေရတာကြောင့်ဒေသခံတွေကစိုးရိမ်နေရပါတယ်ဒီရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံတော်ကပြောပြမှာပါရှင
်ချင်းပြည်နယ်ပလောဝမြို့နယ်ရီမဝကျေးရွာကနေတုံးမဝကျေးရွာကိုသွားတဲ့ဆက်လေတစီကိုပလောဝမြို့နယ်နှမတာကျေးရွာဇေဒီကုန်းတောင်မှာစကန်ချတက်ဆွဲထားတဲ့စစ်ကောင်စီတက်ကပြစ်ခတ်ခဲ့တာကြောင့်ရီမဝကျေးရွာကအသက်12နှစ်အရွယ်ကျောင်းသား2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့နေ့လယ်ကအပြစ်ခံရတဲ့ဆက်လီမှာကျောင်းသားကျောင်းသူ10ဦးလောက်ပါဝင်ပြီးဒဏ်ရာရသွားတဲ့ကျောင်းသား2ဦးနဲ့ကျောင်းဆောင်2ဦးကတော့ပလောဝဆေးရုံမှာစေကူသားမှုခံယူနေရတယ်လို့ပလောဝဒေသခံ2ဦးကပြောပါတယ်
။အဲကျွန်တော်ကတော့ဆေးရုံလောက်ပါတယ်။တောင်းမကဆေးရုံဥရမှာလေကျောင်းဝင်တာလေကျောင်းသားပြောက်တော့ပါတယ်။အဲ့မှာထီတော့ပေါ်တယ်အဲ့ဒါ၅တန်းတယောက်ရယ်၄တန်းတယောက်ချီတာအဲ့ဒါတေးတာ၃ယောက်ကြတော့တရားရတယ်ဟုတ်ကဲ့ဟိုဟာလက်ရှိကတော့အခုလက်ရှိတော့ပလောဝမျိုးနေရောဟိုပလောဝမျိုးဟိုပီတီစီအုံမှာလက်ရှိကတော့၃ယောက်ကတော့စီဝသခင်နေတယ်အခု
အခုလိုပြစ်ခတ်မှုနဲ့ចောင်းသားចောင်းသူတွေတေဆောင်းရတာနဲ့ပတ်သက်ပြီးစစ်ကောင်စီကိုပြင်းထန်စွာရှုံချကြောင်းဂျားကာလာခူမီချင်းမျိုးနွယ်စုများရေးရပေါင်းဆက်ညှိနှိုင်းကောင်စီကလည်းထုတ်ပြန်ထားပါတယ်ဆက်လက်ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်အတည်ပြုပြောဆိုတာမရှိပါဘူးဒီလိုအခြေအနေတွေကြောင့်ပလောဝမြို့နယ်မှာတော့ရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေပါတယ်ပလောဝမြို့နယ်တွင်စစ်ကောင်စီဘက်ကလုံခြုံရေးတိုးမြှင့်ထားသလိုဒေသခံတွေရဲ့ခီးသွွာလာခွင့်တွေနဲ့ကုန်ပစ္စည်းသယ်ယူခွင့်တွေကိုစစ်ကောင်စီကကန့်သတ်ထားပါတယ်အင်တာနက်ဆက်သွယ်မှုတွေကိုလည်းဖျက်တောက်ထားပါတယ်ဒါကြောင့်မို့ပလောဝဒေသခံတွေအနေနဲ့စားဝတ်နေရေးအခက်ကြုံနေရတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်နေကြရတယ်လို့ပလောဝဒေသခံတူကပြောပါတယ်
ဒီသားကစိုးရိမ်ကြီးတာပေါ့ဟိုဟာညကြတယ်တောက်ကမထရဘူးဟိုဟာစစ်လေလေကောင်းကဲမသွားဘူးဟိုဟာတောက်တော့ကနေဟိုဟာပလောက်ကသွားမယ်ဆိုလို့စစ်တူကိုကြတော့တောက်တော့ကနေပလောက်ကသွားမယ်ဆိုလို့စစ်လေကမထွက်ဘူးတဲဖို့မထွက်ဘူးဟိုဟာဆိုင်နဲ့ဈေးများရတဲ့စားဖို့တော့ပေါ့နေခိုင်ရဟိုဟာတဲလို့တရားစားတဲ့နေဆိုတော့ဟိုဟာဘယ်လိုပြောမလဲခက်ခက်လေးရှိတာပေါ့
ဒီကနေ့မနေ့ပိုင်းကလည်းပလောဝမြို့နယ်မှာလက်နက်ကြီးပစ်ခတ်တံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ပလောဝမြို့နယ်နှမတာကျေးရွာဘက်မှာလည်းရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားတယ်လို့ဒေသခံတချို့ကပြောပါတယ်။ဒါပေမဲ့လည်းဒီအဖြစ်အပျက်တွေနဲ့ပတ်သက်လို့စစ်ကောင်စီရောအေရောနှစ်ဖက်စလုံးကတစုံတရာအတည်ပြုထုတ်ပြန်ထားတာမျိုးမရှိသေးပါဘူး။